သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ရရှိမြောက်ယနေ့ဇန်နဝါရီလ24ရက်ဗုဒ္ဓနေ့အတွက် SBS Useless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဂျေရိုအောင်ပါယနေ့အတွက်ထိတ်တန့်သတင်းများအပူလိုင်းသတိပေးချက်လာမယ့်ရက်များအတွင်းပြည်내နှင့်တိုင်းအများအပြားအတွက်အပူလိုင်း Heat Wave သတိပေးချက်ကိုမိုးလေဝသဌာနကထုတ်ပြန်ထားပါတယ်ဩစတြေးလျတောင်ပိုင်းနဲ့အလဲပိုင်းတို့တွင်ပြင်းထန်သောအပူလိုင်းအခြေအနေများကိုခန့်မှန်းထားပြီးကင်ဘရာသည်ယနေ့မွန်နွယ်ပိုင်းတွင်41ဒီဂရီစင်တီဂရိတ်အထိရောက်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဩစတြေးလျအနောက်ပိုင်းနယူးဆောက်ဝဲလ်၊ကွင်းစ်လန်းနဲ့နော်သန်တယ်ရီတရီတို့အတွက်အပူလိုင်းသတိပေးချက်ကိုလည်းထုတ်ပြန်ထားပါတယ်။ South Australia ဝန်ကြီးချုပ်ပီတာမယ်လင်နော့ကတ်ကလူတွေကိုသူတို့ရဲ့အိမ်နီးနားချင်းတွေသူတို့ဖြင့်အပူလွန်ကဲမှုမှာအန္တရာယ်ပိုဖြစ်နိုင်တဲ့သက်ကြီးရွယ်ဦးတွေကိုစစ်ဆေးဖို့တိုက်တွန်းထားပါတယ်။အင်တောင်စုများအေးအေးခံရချိုးပန်းလာတာကြောင့်လျှက်စစ်တပ်အားလိုအပ်ချက်တိုးလာသဖြင့်ဩစတြေးလျစွမ်းအင်ဈေးကွက်အော်ပရေတာမှစွမ်းအင်ကိုတတ်နိုင်သမျှချွေတာသုံးကြရန်လူများကိုတိုက်တွန်းထားပါတယ်။စကော့မော်ရီဆန်နိုင်ငံရေးမှနှုတ်ထွက်တော်မူလို့ကြေညာဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်သည်ဖေဗရီလကုန်တွင်ဖက်ဒရယ်ပါလီမန်မှနှုတ်ထွက်မယ်လို့ကြေညာခဲ့ပါသည်။မစ္စတာမော်ရီဆန်သည်အင်္ဂါနေ့တွင်နှုတ်ထွက်မယ်လို့လူမှုမီဒီယာတွင်အတည်ပြုခဲ့ပြီးကော့ပရိတ်ဆက်တာတွင်အလုပ်တစ်ခုရယူရန်နှင့်မိသားစုနှင့်အတူအချိန်ပိုပေးနိုင်ရန်နိုင်ငံရေးမှထွက်ခွာမည်ဖြစ်ကြောင်းပြောကြားထားပါသည်။ Facebook မှာတင်ထားတဲ့ post တစ်ခုမှာတော့မစ္စတာမော်ရီဆန်ကသူ့ရဲ့မိသားစုတငယ်ချင်းဒေသခံအတိုင်းဝိုင်းနဲ့ဒေသခံပါတီဝင်တွေကိုသူတို့ရဲ့အားပေးကူညီမှုအတွက်ကျေးဇူးတင်ကြောင်းပြောကြားထားပါတယ်။မစ္စတာမော်ရီဆန်သည် National Council ဒေးဗစ်လီတယ်ပရော့ဒ်နဲ့ Liberal MP ဘစ်ချစ်အာချာပါဝင်လုံဖို့ကင်ပတ်များထံမှနှုတ်ထွက်ရန်ဖိအားများပေးခံရပြီးမြန်မာနှင့်အလဲပိုင်းကစတင်၍၎င်းရာထူးမှနှုတ်ထွက်ရန်ဖိအားများရရှိခဲ့ပါတယ်။Royal Commission the Mr. Morris in the Social Services Minister ဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းချွေးမိမြတင်ရန်ဥပဒေပြဋ္ဌာန်းရန်လိုအပ်သည်ရှိမရှိနှင့်ပတ်သက်၍အစိုးရအဖွဲ့အတွင်းအလွဲသုံးစားလုပ်ရန်ခွင့်ပြုထားကြောင်းကိုတွေ့ရှိခဲ့ပါသည်။အင်ချမ်းမြင့်ငှားရန်ကများဩစတြေးလျများသည်အင်ငှားရန်ကများမြင့်တက်လာခြင်းကြောင့်ဦးမဲ့အိမ်မဲ့အဖွဲ့များသည်ဖက်ဒရယ်အစိုးရအားငှားရန်သူများကိုဦးစားပေးလှုပ်ဆောင်ပေးရန်တောင်းဆိုနေကြပါတယ်။ CoreLogic Data အသစ်သည်နိုင်ငံတော်ရှိအင်အားစရိတ်များသိသိသာသာဒေါ်လာတွေကိုတွေးရှိရပြီးအင်ငှားသူများသည်၎င်းတို့ရဲ့ဥကောင်းအထက်တွင်အမိုးထားရန်တစ်နှစ်တွင်ပြတ်ပြတ်ဒေါ်လာ3,252ဒေါ်လာပေးဆောင်နေရတယ်လို့ဆိုပါတယ်။နှစ်များအတွင်းလူမှုအင်အားထောက်ပံ့မှုရောကျလာပြီးအိမ်ပိုင်ဆိုင်မှုနှုန်းချဆင်းမှုသည်ပုခိကငါးဈေးွက်ပေါ်ဖီအားများတိုးမြင့်လာတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ Homeless Australia ရဲ့အမှုဆောင်အရာရှိချုပ် Kate Govan ကအရေးပေါ်လိုအပ်သူများအားထောက်ပံ့ရန်အရင်းအမြစ်များပုံမူလိုအပ်ကြောင်းပြောဆိုပါတယ်။ Homelessness Australia သည်လက်ရှိတွင်ငင်းပယ်ခံရသူတိုင်းသို့မဟုတ်အကူအညီလိုအပ်နေသူများတိုးလာနေသူများအတွက်အိုးမဲ့အိမ်မဲ့ဖြစ်မှုမှအကူအညီများပေးရန်ဒေါ်လာ350ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်နာမည့်ဘတ်ဂျက်မှာဖက်ဒရယ်အစိုးရအနေနဲ့ဦးမဲ့အိမ်မက်တွေအတွက်ရန်ပုံငွေတိုးမြင့်လာဖို့မျှော်လင့်နေပါတယ်။လောလောဆယ်မှာအင်ချီယာမက်များအတွက်ရန်ပုံငွေ83သန်းကိုရှော့ချရန်ဘတ်ဂျက်ထဲမှာရေးဆွဲထားပါတယ်။ဩစတြေးလျမှာရုရှားစိုက်ဘာရာဇဝတ်ကျူးလွန်သူကိုဖိတ်ဆို့အရေးယူ။ဩ ဩစတြေးလျသည်2022ခုနှစ်အောက်တိုဘာလတွင် Medibank Private ကွန်ရက်ကိုချိုးဖောက်မှုတွင်ပါဝင်ပတ်သက်သူရုရှားနိုင်ငံသားတဦးက Cyber ပိတ်ဆို့အရေးယူမှုအာဏာကိုပထမဆုံးအချိန်ဖြင့်အသုံးပြုလိုက်ပါသည်။အနည်းဆုံး Medibank သုံးဆွဲသူ6.9သန်းရဲ့အမည်များ၊ငွေသက်ခေများနဲ့ဖုန်းနံပါတ်များပါဝင်တိုက်ခိုက်မှုပြုလုပ်ပြီး၎င်းတို့ရဲ့ data များကိုခိုးယူပြီး Dark Web ပေါ်တွင်နှွက်တင်ခဲ့ပါသည်။ယခုအခါအစိုးရသည်ရုရှားနိုင်ငံသား Alexan Emokrov အားဒီခံကဏ္ဍမှာပါဝင်တယ်လို့အမည်ဖော်ပြထားပြီး၎င်းရဲ့ပိုင်ဆိုင်မှုများကိုပေးအပ်ရန်ပြုပြင်မွမ်းမံခြင်းသို့မဟုတ်ကင်တွယ်ခြင်းခရစ်တိုကနေခရစ်တိုမှတဆင့်ပိုင်ဆိုင်မှုများပါဝင်၎င်းပိုင်ဆိုင်မှုများကိုပံ့ပိုးပေးခြင်းပြန်လည်ပြင်ဆင်ခြင်းသို့မဟုတ်ကင်တွယ်ဖြည့်ရှင်ခြင်းအားရာဇဝတ်မှုတစ်ခုအဖြစ်သတ်မှတ်ထားပါသည်ပေါ့ပြဲကျူလိုမာကထောင်နှံဆယ်နှစ်အထိချမှတ်နိုင်ပါတယ်။ဆိုင်ဘာလုံခြုံရေးဝန်ကြီးကလဲအူနီယောကဩစတြေးလျတွင်ကြုံတွေ့ခဲ့ရတဲ့အဆိုးဆုံးဆိုင်ဘာတိုက်ခိုက်မှုသည် Medibank ကိုဝင်ရောက်တိုက်ခိုက်မှုအဖြစ်သမိုင်းဝင်နေ့တစ်နေ့အနေနဲ့သတ်မှတ်ထားခဲ့ကြောင်းပြောကြားလိုက်ပါတယ်။ဒီစဉ်သတင်းတို့ News Flash များကိုပုံမကြားသိရန် SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ